Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ်ဇန်နဝါရီလ3ရက်တနင်္ဂနွေနေ့ညဖက်9:00နာရီ90 90စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နေပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါ။ဆော်ဒီအာရေဗီယာနိုင်ငံမှာရှီယာဘာသာရေးခေါင်းဆောင်နီမာအယ်နီမာကိုတည်တံပေးလိုက်တဲ့အပေါ်အီရန်ဘာသာရေးခေါင်းဆောင်ကဝေဖန်ပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံမှာတော့မြို့တော်ဝင်အမျိုးသမီးတဦးကျန်းသက်စာချိန်ဆိုပြီးနောက်တနေ့မှာပဲလှုပ်ကြံတက်ဖြတ်ခံရပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကိုစတင်တည်ထောင်ခဲ့သူတွေထက်ကတူအပါဝင်ဖြစ်တဲ့ဦးဝင်းခက်ဒီကနေ့ကွဲလွန်သွားပါပြီ။
ဟုတ်ပါဘူးအော်စတြေးလျနိုင်ငံဟိုကဝက်စ်မီစေယုံမှာဒီနေ့3ရက်နေ့မနေ့9နာရီမှာဆုံးသွားပါရှင်။ကြောက်ကဟို
ကဝင်းခက်ရဲ့တမီပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာတင်ပြသွားပါမယ်။ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစီစဉ်ကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့ဒီကနေ့ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်ထိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဆော်ဒီအာရေဗျရဲ့အာနာယတော်ဝင်မိသားစုကိုဝေဖန်ထုတ်တဲ့သူအထင်ကရရှီယာမွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်နီမာအယ်နီမာကိုတည်တံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဖျားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်။တရားကောင်တဦးကိုမတရားသဖြင့်သွေးမြေကျစေခဲ့တာရဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကဒီကနေ့တနင်္ဂနွေနေ့မှာပြောတာဖြစ်ပါတယ်။ကွက်မြက်ခံရသူနီမာဟာလက်နက်ကင်တိုက်ခိုက်မှုတွေအတွက်လူတွေကိုဆွဲတရားဟောနေသူမဟုတ်တလို့တိုက်ခိုက်မှုတွေကိုလျှို့ဝှက်ကြံစည်နေသူလည်းမဟုတ်ဘူးသူလှုပ်ဆောင်နေတာကသူ့ရဲ့ဘာသာရေးယုံကြည်ချက်အရာလူသိရှင်ကြားဝေဖန်ပြောဆိုတာပဲဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုပါတယ်နီမာတည်ဆုံခဲ့ရမှုဟာဆော်ဒီအာရေဗျာဘရင်နိုင်ငံတော်ကြဆုံမှုစီဥတီသွားစီမှာဖြစ်တယ်လို့အီရန်တော်လှန်ရေးအစောက်တပ်ဖွဲ့ကဒီကနေ့မှကြေညာချက်ထုတ်ပါတယ်သူကိုခွင့်မြတ်လိုက်တာကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာသလိုရှီယာများစုနေထိုင်ရာဒေသတွေမှာမတည်မငြိမ်မှုတွေဖြစ်စေမယ်ဆိုတဲ့ခန့်မှန်းချက်တွေနဲ့ဒေသရင်းမှာလည်းတန်တမာရေးတင်းမာမှုတွေဖြစ်စေခဲ့ပါတယ်။ဆော်ဒီအာရေဗျာနိုင်ငံကမနေ့စနေနေ့ကလူ48ဦးကိုတည်တံပေးခဲ့တာမှာပါဝင်ခဲ့တဲ့ရှီယာဘာသာရေးခေါင်းဆောင်နီမာဟာဆိုရင်နိုင်ငံတော်ကိုအချီးညိုပြက်စီမှုနဲ့တခြားဆွဲဆိုချက်တွေနဲ့2014ခုနှစ်ကစီရင်ချက်ချမှတ်ခံရတာဖြစ်ပြီးတည်တံအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။အနာယာဆော်ဒီအာရေဗျတော်ဝင်မိသားစုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသူတူဖြစ်ပြီး2011ခုနှစ်ကရှီယာမွတ်စလင်တွေရဲ့ဆန္ဒပြမှုမှာလည်းအဓိကကျတဲ့ခေါင်းဆောင်တူဖြစ်ပါတယ်
။အီရန်ရဲ့ပေဒိန်ဒုံးကြီးဆိုင်ရာအစီအစဉ်နဲ့ပတ်သက်လို့အီရန်အပေါ်ဒဏ်ခတ်ပေးဆိုမှုအစ်စ်တွေမချမှတ်ခင်အချိန်ပိုယူရလိမ့်မယ်လို့ဥပမာအစိုးရကပြောလိုက်ပါတယ်။အီရန်နဲ့ပိုဝေးသွောင်းအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့ဥပမာရဲ့အမျိုးသားလူညုံရေးလက်ထောက်အကြံပေးဘန်ရိုးစ်ကပြောလိုက်တာပါ။အမေရိကန်ကပိတ်ဆို့တံခါးမှုအစ်စ်တွေလှုပ်လာမဲ့ချင်းချောက်မှုကာကွယ်တဲ့အနေနဲ့အီရန်ရဲ့ဒုံးကျည်အစီအစဉ်ကိုတိုးချဲ့လှုပ်ဆောင်သွားဖို့အီရန်ကာကွယ်ရေးဝန်ကြီးကိုအီရန်သမ္မတရူဟာနီကကြာသပတေးနေ့ကညွှန်ကြားခဲ့ပါတယ်။ပေရင်ဒုံးကျည်စမ်းသပ်ပစ်လွှတ်မှုကိုအီရန်က2ကြိမ်လှုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရခဲ့တဲ့ဇူလိုင်လနောက်ပိုင်းအော်တိုဘာမှတစ်ကြိမ်နိုဝင်ဘာမှတစ်ကြိမ်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။အော်တိုဘာလအတွင်းစမ်းသပ်မှုဟာပယ်ရင်ဒုံးကျည်အစီအစဉ်နဲ့ပတ်သက်လို့အီရန်နိုင်ငံပေါ်တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂကပြောပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာအလတ်ရဲ့အပန်းဖြေရာကနေပြန်လာနေပြီဖြစ်ပြီးဒီနေ့ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်လည်းဖြစ်ပါတယ်။သမ္မတအိုဘားမားသမ္မတကတော့မီရှယ်အိုဘားမားနဲ့သမီးနှုန်းတို့ဟာသတင်းနှစ်ပတ်ကြာခရစ်စမတ်အလတ်ရဲ့အဖြစ်နဲ့သမ္မတအိုဘားမားရဲ့ဇာတိဟာဝိုင်ယီကိုသွားရောက်ခဲ့တာဖြစ်ပြီးမနေ့စနေနေ့နောက်ပိုင်းကပြန်လည်ထွက်ခွာလာကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့လကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကတနက်ပစ်ခတ်မှုအပါအဝင်ဒီနှစ်ပိုင်းတွေအတွင်းအမေရိကန်ပြည်ထောင်စုတွင်ဖြစ်ပွားခဲ့တဲ့လူအများအပြားသေဆုံးထဏ်ရာရတဲ့တနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုအနေနဲ့တနက်ရောင်းချမှုမှာနောက်ကျောင်းရာဇဝင်တိုးချက်စစ်ဆေးနိုင်ဖို့ရည်ရထားတဲ့သမ္မတရဲ့အမိန့်ထုတ်ပြန်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့မနေ့ပြန်တနင်္လာနေ့မှာသမ္မတဥပမဟာရှင့်နေချုပ်ရိုက်တာလန့်ချ်နဲ့တွေ့ဆုံဖို့ရှိပါတယ်။လက်ချံသမ္မတတက်တန်းအတွင်နောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုဇန်နဝါရီလ12ရက်နေ့ကွန်ဂရက်စ်လွှတ်တော်မှာမပြောကြားခင်ရပ်ပိုင်းအလိုလောက်မှာဒီအမိန့်ကိုကြေညာမယ်လို့လည်းခန့်မှန်းထားကြပါတယ်။ သူ့ရင်ကအမေရိကန်သမ္မတတွေအတိုင်းပဲသမ္မတဥဘာမဟာသူ့ရဲ့သမ္မတတက်တန်နောက်ဆုံးနှစ်အတွင်းနိုင်ငံခြားဆက်ဆံရေးကို PPCC လောက်ကင်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဆောင်ရွက်မဲ့ထိပ်တန်းဦးစားပေးလုပ်ငန်းတွေထဲမှာတော့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများရဲ့လွတ်လပ်စွာကူးသန်းရောင်းဝယ်ရေးသဘောတူညီချက်အခိုင်အမာဖြစ်လာရေးအပါအဝင်ကျူးဘားနိုင်ငံကိုတွားရောက်ဖို့လည်းအလားအလာရှိနေပါတယ်။ဆယ်စုနှစ်၅ခုကျော်ကြာစီးခစ်ရန်ဆောင်မှုတွေကိုအဆုံးသတ်ပြီးကွန်မြူနီကျူးဘားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားပုံမှန်တန်တမာဆက်ဆံရေးကိုပြီးခဲ့တဲ့နှစ်ကပြန်ပြီးထူထောင်နိုင်ခဲ့တာဖြစ်ပါတယ်
။အနောက်ဘက်ကန်ဒေသမှာပြီးခဲ့တဲ့နှစ်ဇူလိုင်လကအသက်18လအရွယ်ကလင်းငယ်တူအေးရတဲ့မှာမီးလောင်ကျွမ်းတည်ဆုံးခဲ့ရမှုအပါအဝင်မိသားစုဝင်3ဦးတည်ဆုံးခဲ့ရတဲ့မီးရှို့မှုမှာပါဝင်ပတ်သက်မှုနဲ့အစ္စရေးနှုတ်ဦးကိုလူသတ်မှုနဲ့တရားစွဲဆိုအမှုဖွင့်လိုက်ပါတယ်။အသက်21နှစ်အရွယ်အမျိုးသားတူဦးကိုလူသတ်မှုနဲ့တရားစွဲပြီးလူငယ်တူဦးရောလူသတ်မှုမှာပါဝင်ပူးပေါင်းမှုနဲ့တရားစွဲလိုက်တာပါ။ RD နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်ဆက်ပြီးအမျိုးသား၄ဦးကိုစွဲဆိုထားတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်။ဂျေရုဆလင်ကဒိုမီရှန်ဖျားကြောင်းမိရှုမှုနဲ့ပါလက်စတိုင်းတိုးကြောင်းသားတို့ကိုတိုက်ခိုက်မှုအပါအဝင်အခြားအမှုခင်းတွေနဲ့ချိတ်ဆက်နေတဲ့အထောက်အထားတွေကိုလည်းရဲတွေတွေ့ရှိထားတယ်လို့ Jerusalem Post သတင်းစာမှာဖော်ပြပါတယ်။နောက်ဘက်ကမ်းခြေမှာမိရှုမှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူရေးအတွက်အစ္စရေးအစိုးရကဖိအားပေးနေတာလည်းဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြီးညာပေးနေပါတယ်ရှင်။မက္ကဆီကိုနိုင်ငံမြို့တော်ဝင်တအူတောက်ချန်နေမှာစတင်တာဝန်ယူပြီးစနေနေ့မှာတော့လှုပ်ချန်တက်ဖြတ်ခံရပါတယ်။တမက္ကဆီကိုမြို့တော်ဝင်ဂီဆယ်လာမိုတာဟာမြို့ပေါ်ကသူမနေအိမ်မှာတနတ်သမားတွေလက်ချက်နဲ့ထိဆုံးခဲ့ရတာဖြစ်ပါတယ်။တိုက်ခတ်သူ2ဦးထိဆုံးပြီး3ဦးကိုပြည်ထောင်စုအစိုးရရဲနဲ့စစ်သားတွေကဖမ်းဆီးရမိခဲ့တယ်လို့မိုလုစ်ပြည်နယ်လုံခြုံရေးကော်မရှင်နာမင်းကြီးဂျီဆူအယ်ဘာတိုကာဖီလာကပြောပါတယ်တပ်ဖြတ်ခံရသူမျိုးတော်ဝင်ဂီဆယ်လာမိုတာဟာရာဇဝတ်မှုတွေကိုထိတ်တက်ရင်ဆိုင်နှိမ်နှင်းမယ်လို့ကြေညာပြီးမျိုးတော်ဝင်ယာရုကိုလက်ခံရယူခဲ့တဲ့ရဲရင်ခိုင်မာတဲ့အမျိုးသမီးတဦးဖြစ်တယ်လို့သူမရဲ့ Democratic Revolution Party ကကြေညာချက်ထုတ်ပြောဆိုပါတယ်မျိုးတော်ဝင်ဂီဆယ်လာမိုတာရဲ့ကျန်းသက်စာချိန်ဆပွဲမိန့်ခွန်းကလူတချို့ကိုတုံ့နှုတ်ခြောက်ခြားစေခဲ့တယ်လို့မြို့အုပ်ချုပ်ရဲ့အဖွဲ့ကယူဆတဲ့အကြောင်းမြို့ရဲ့အတွင်းရေးမှူးချုပ်ကာလို့စ်ကာတင်ကိုကပြောပါတယ်။တမက္ကစကိုမြို့ကတော့မက္ကစီကိုမြို့တော်ရဲ့တောင်ဘက်ကီလိုမီတာ100အကွာမှာရှိပြီးကွေးနဘာကနဲ့နေဆက်ကပြန်ပေးဆွဲငွေညှစ်မှုတွေနဲ့ဆက်နွယ်တဲ့အုပ်စုဖွဲ့ရာဇဝတ်မှုတွေဖြစ်ပွားမှုတွေအပန်းဖြေစက္ကန့်မျိုးဖြစ်ပါတယ်ရှင်
။တောင်တရုတ်ပင်လယ်ကလူလုံကျွန်းစုတစ်ခုပေါ်ကိုတရုတ်လေရင်တစ်စင်းဆင်းသက်ခဲ့ပြီးနောက်ဗီယက်နမ်နိုင်ငံမှာဆန္ဒပြခဲ့တဲ့ကိစ္စကိုတရုတ်တို့ဘက်ကပယ်ချလိုက်ပြီးအဲ့ဒီနေရာဟာတရုတ်ပိုင်နဲ့ဖြစ်တယ်လို့တရုတ်တို့ဘက်ကပြောပါတယ်။ Fury Cross လူလုံကျွန်းစုပေါ်ကိုလေရင်ဆန်းသက်ပြန်သန်းတာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟွာချွန်ယင်းကစနေနေ့ထုတ်online ကြေညာချက်မှာပြောတာပြီးဗီယက်နမ်ဘက်ကလည်းအဲ့ဒီနေရာဟာသူတို့နိုင်ငံပိုင်ဖြစ်တယ်လို့ဆိုပါတယ်တောင်တရုတ်ပင်လယ်ပြင်ထဲကျွန်းစုအများစုကိုသူတို့ပိုင်တယ်လို့တရုတ်တို့ဘက်ကအခိုင်အမာပြောနေပြီးတရုတ်ကလူလုံကျွန်းတွေအလျင်မှန်တိစောက်နေတာပါတရုတ်နိုင်ငံဟိုင်နန်ကျွန်းကနေမိုင်620အကွာမှာ2014ခုနှစ်ကဆလို့ spreadless ကျွန်းစုပေါ်မှာတရုတ်တို့မီတာ3000ကျော်ရှိတဲ့လေရင်ပြေးလမ်းကိုတိစောက်ခဲ့တာပါ
ပါကစ္စတန်နဲ့နေဆက်ကအိန္ဒိယလေတပ်အခြေစိုက်စခန်းတစ်ခုမနေ့စနေနေ့ကပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပြီးနောက်လေတပ်စခန်းလုံခြုံမှုရှိရေးအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေကြပါတယ်။မနေ့စနေနေ့ကဖြစ်ခဲ့တဲ့15နာရီကြာအပြန်အလှန်ပြစ်ခတ်မှုအတွင်းအိန္ဒိယအစောင့်တပ်သား6ဦးနဲ့စစ်သွေးကြွလို့တန်တရာရှိရသူ4ဦးအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ကြဆုံးခဲ့ရတဲ့အိန္ဒိယအစောင့်တပ်ဖွဲ့ဝင်တွေကတခုဟာဆိုရင်1995ခုနှစ်ကဒဏ္ဍာဟယနိုင်ငံများတနက်ပြစ်ပြိုင်ပွဲဘိုလူပွဲမှာရွှေတစိမ့်နဲ့ငွေတစိမ့်စုခုရရှိခဲ့သူဖြစ်တယ်လို့ Reuters သတင်းဌာနကပြောပါတယ်တိုက်ခိုက်သူတွေကတော့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသလွတ်လပ်ရေးလိုချင်ကြတဲ့ပါကစ္စတန်အခြေစိုက်စစ်သွေးကြွအုပ်စုဂျိုင်းရှ်အီမိုဟာမက်အဖွဲ့ကဖြစ်တယ်လို့လည်းယူဆထားကြပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးပေါ်ယုံကြည်မှုကင်းမဲ့သူဘလော့ဂါတဦးကိုတပ်ဖြတ်ရမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကြ တောင်သားနှုတ်ကိုတည်ရန်ချမှတ်လိုက်ပြီးကြံ၆ဦးကိုတော့ထောင်နှံအသီးသီးအဖြစ်ပေးတဲ့ဆုံးဖြတ်ချက်ပေါ်တည်ဆုံးသူဘလော့ဂါရဲ့ဆွေမျိုးသားချင်းတွေနဲ့ဘလော့ဂါအတန်းအဝန်းလူများစုကလက်မခံနိုင်ပဲပယ်ချလိုက်ပါတယ်ရာဂျစ်ဟိုင်ဒါဆိုသူကို2013ခုဖေဖော်ဝါရီလကဒါကာမြို့ကသူ့နေအိမ်ရှိမှာအစ္စလမ်အစွန်းရောက်စွတွေးကြတွေကဓားနဲ့ခုတ်တက်ခဲ့တာဖြစ်ပါတယ်။၃နှစ်နီးပါးကြာပြီးတဲ့နောက်ဖိုင်နာယီနဲ့ရာနာဆိုတဲ့သူတို့ကိုဘလော့ဂါတပ်ဖြတ်မှုအတွက်ကြာသပတေးနေ့ကစီရင်ချက်ချလှမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ
။တင်းငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းတဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တကူထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကိုစတင်တည်ထောင်ခဲ့သူတွေထက်ကတူအပါဝင်ဖြစ်တဲ့ဦးဝင်းခက်ကွယ်လွန်သွားပါပြီမြန်မာနိုင်ငံဒီမိုကရေစီအရေးပြပရောက်လှုပ်ရှားသူတွေထဲမှာအထူးအခမ်းကဏ္ဍကပါဝင်ခဲ့သူတူဖြစ်တဲ့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်ပြီးကိုညာဝင်းအောင်ကတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းတဲ့ NLD လွတ်မြောက်နယ်မြေ NLDLA ကိုစတင်တည်ထောင်ရမှာဥဆောင်ပါဝင်ခဲ့တဲ့ဦးဝင်းခတ်ဟာကြောက်ကက်ယောဂနဲ့ဇန်နဝါရီလ3ရက်နေ့မနက်9နာရီအချိန်ဩစတြေးလျနိုင်ငံဆင်ဒီမြို့ဝက်စ်မီဆေးရုံမှာကွယ်လွန်သွားကြောင်းတမီးဖြစ်သူဒေါ်နီလာလွင်က VOA ကိုပြောပါတယ
်။ဩဟုတ်ကဲ့ရှင်ဖဖေကကြောက်ကက်ယောဂနဲ့ဆုံးသွားတာပါရှင်။ဟိုဟာပေါ့ဩစတြေးလျနိုင်ငံဟိုဟာဝက်စ်မီဆေးရုံမှာဒီနေ့3ရက်နေ့မနက်9နာရီမှာဆုံးသွားပါတယ်ရှင်။မဆုံးခင်မှာဆေးရုံဝက်စ်မီဆေးရုံတင်လိုက်ရပါတယ်။တင်လိုက်ရပြီးဝက်စ်မီဆေးရုံမှာ3ရက်နေပြီးအခါမှာဆုံးသွားတာပါ။ကြောက်ကဟိုဟာဖြစ်သွားလို့ကြောက်ကဖြစ်စီသွားလို့ပါရှင်။သူကတော့ဒေါအောင်ဆန်းစုကြည်တက်ပြီးဟေးဆိုမှတော့မြန်မာနိုင်ငံကြီးပြောင်းလဲမယ်ဆိုတာကိုသူကတော့သတ်မှတ်ယူကြည်သွားပါတယ်ရှင်။
ပြသိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးအောင်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဟောင်းတူဖြစ်သူဒေါက်တာတင့်ဆွေကတော့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်တဲ့အမှတ်တရစကားကိုဆိုလာပါတယ်
။အေးဆရာဦးဝင်းခက်က NRL ရင်းမှနေပေါင်းတော်တော်ကြာဆိုစဖွဲ့ကလေးရပေါ့ပုဂ္ဂိုလ်ဆက်လောက်လာကြတဲ့တောင်းဝန်ရှိသူတူဖြစ်ပါတယ်။အဲနောက်ခံကသူစနေစင်းလောက်ကလာတော့နောက်တစ်ခုကလည်းသူကဘ ഹു ဦးစီးမှလည်းလှုပ်လာတဲ့ပုဂ္ဂိုလ်တယောက်ဖြစ်တော့သူ့ကို NDL ထဲမှာအများစုကလူငယ်ပိုင်းတွေကတော်တော်လေးအားထားကြတာကိုကျွန်တော်တွေ့ပါတယ်။ဝန်ကကြီးကွယ်လွန်တော့ကျွန်တော်တို့ဒီပြပနိုင်ငံလှုပ်ရှားမှုတွေကနောက်ထပ်နှစ်နာခံပြီးလှုပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်ဆုံးပါသွားတော့ကပြီးတော့မှပြန်ပြီးတော့နိုင်ငံတော်ဝန်မထမ်းဆောင်နိုင်ဘဲနဲ့အသက်ကျွေးသွားတဲ့အတွက်နိုင်ငံရေးတံဝေးကတဆုံတရားရတယ်လို့ပဲဟိုပြောပြရစ
ီ NDLA ကိုထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းပြီးနောက်ပိုင်း NDLA ဌာနခွဲတွေကိုနိုင်ငံတကာရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေကြားပေါ်ပေါက်လာအောင်ဦးဝင်းခက်ကစ조사ပြီးလိုက်လံဖွဲ့စည်းခဲ့ပါတယ်ဂျပန်နိုင်ငံမှာဖွဲ့ခဲ့တဲ့ NDLA ဂျပန်ဌာနခွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ကိုတန်းတင်စင်ကဦးဝင်းခက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောပြတာက
အဓိကအပိုင်းကတော့ lobby ဘိုင်းပေါ့ဗျာသူလောက်ခဲ့တဲ့အပိုင်းတွေက socialist international နဲ့လို့အဖွဲ့မျိုးကြီးနဲ့သူချိတ်ဆက်ပြီးတော့စ조사ခဲ့တဲ့အပိုင်းတွေရှိတယ်ဒီ socialist international မှာလက်ရှိဗမာနိုင်ငံရဲ့အခြေအနေကိုအနီးကပ်တင်ပြဝင်ရတဲ့နိုင်ငံတကာကိုလေနောက်ပြီးဂျပန်မှာဆိုလို့ရှိရင်လည်း democratic party လို့ပါတီကြီးတွေခေါင်းဆောင်ပိုင်းနေတယ်သူကမူရာယာမဝင်ကြီးချုပ်ဟတ်တိုယာမပြီးလို့ရှိရင်ခန်းပြီးလို့ရှိရင်ဟတ်တာပြီးရင်ကိုင်ဖူးပြီးလို့ရှိရင်ဒီတို့တော့ဥက္ကဋ္ဌဒိုအီတို့ ਨੇ အနီးကပ်ပေါ့အဲ့ချိန်တော့တော့ကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်နေအခြေချုပ်မှာသူအတက်နိုင်ဆုံးတော့သူရွေးခဲ့တယ
် NDL တောင်ကိုရီးယားဌာနခွဲကကိုရန်နိုင်ထွန်းကလည်းဦးဝင်းခက်ကွယ်လွန်တာနဲ့ပတ်သက်လို့ခုလိုပြောပါတယ
်ကျွန်တော်နိုင်ငံရေးပတ်သက်ပြီးဆောင်းရှောင်းရကိစ္စရက်တွေပေါ့ဗျာအဲ့ဒီအပအများအဆုံးကျွန်တော်တို့မြင်ဆုံးမခဲ့ပါတယ်ကိုရီးယားနိုင်ငံကိုအပက၄ခေါင်းနဲ့၅ခေါင်းတော့ပေါ့လေကိုရီးယားနိုင်ငံကိုရရှိတာခဲ့ပါတယ်အဘိဓောဒီကိုရီးယားနိုင်ငံကွမ်ဂျူဒုခွင့်ရေးစုပြီးတဲ့2005ခုနှစ်မှာလေအဖကတို့ဒီရင်စိတ်ကမ်းမြို့နယ်တော်တော်မဟောင်းဖြစ်တဲ့တော်ဆက်ဆက်နဲ့အတူဒါရောက်ပြီးတော့တောင်ဆန်းစုကြည်ရဲ့ကွမ်ဂျူဒုခွင့်ရေးစုကိုဒါရောက်လက်ခံယူခဲ့ပါတယ်အဖကဒါတမိုင်းထွင်တဲ့ပုဂ္ဂိုလ်သူကျွန်တော်တို့နိုင်ငံတော်ကမှာတော့ဆိုလို့ရှိရင်ကိုလွန်သွားခဲ့ပေါ့ဗျာအဲ့ဒီကြောင့်ကျွန်တော်တို့ကအစားထိုးမရနိုင်တဲ့ဒီချက်ဝင်းတွင်ဆုံးရှုံးသွားတယ်လို့ကျွန်တော်တို့ကတော့ခံစားရပါတယ်ခင်ဗျာ
ဥဝင်ခက်ကွယ်လွန်ချိန်မှာအသက်80ရှိပြီးဇနီးတဲ့နဲ့အတူသမီးတူသားနှစ်ဦးကျန်ရခဲ့ပါတယ်။သတင်းစာဆရာတူဦးလည်းဖြစ်တဲ့ဥဝင်ခက်ကို1936ခုနှစ်ဒီဇင်ဘာလ6ရက်ဧရာဝတီတိုင်းမြောင်းမြဝါခမမြို့မှာမွေးဖွားခဲ့ပါတယ်။1969ကနေ88တိအိုးဝေဂျာနယ်အက်ဒီတာချုပ်69ကနေ87တိရှူတော့ဂျာနယ်အက်ဒီတာချုပ်ဖြစ်တန်းဆောင်ခဲ့ပါတယ်။1988ခုစက်တင်ဘာလ29ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာဗဟိုဦးစီးအဖွဲ့ဝင်တူအဖြစ်ပါဝင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်မင်းမြန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းအလဲပါ2015ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတချို့ကိုအခြေခံတဲ့သုံးသပ်ချက်တွေကိုတော်ခင်စိုးဝင်းကဒေါက်တာခင်မောင်ညိုဒေါက်တာရံမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့နဲ့ဆွေးနွေးတင်ပြထားပါရရှင
်။မင်္ဂလာပါရှင်။ကျွန်တော်တို့2015ခုအတွင်းမှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်ခဲ့တဲ့ထူးခြားဖြစ်စဉ်လေးတွေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်းဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကက်ခတ်ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ကဲဆရာကြီးကျွန်တော်တို့မြန်မာနိုင်ငံရေးအခြေအနေတွေပဲစလိုက်ကြအောင်လား
။ဟုတ်က
ဲ့ပါ။ဒီမြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလွန်ကာလမှာပေါ့နော်အရေးကြီးဆုံးကတော့မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပါပဲလေ။အဲ့တော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ပေါ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရဘက်နဲ့ဆွေးနွေးနေခဲ့တဲ့ခီးအတိုင်းတားလဲတော်လေးခီးပေါင်နေပေါ့ဆရာကြီး။အဲ့တော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာဒီဒေါအောင်ဆန်းစုကြည်ကလည်းပါဝင်လာပြီ။အဲ့တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့ဒီနောက်ခံတမိုင်းလေးပေါ့ဆရာ။အဲ့တော့ငြိမ်းချမ်းရေးဖြစ်စဉ်အတိုင်းတားလေးကိုဆရာသုံးသပ်ပေးပါအောင်ဆရာ။
ဒီမှာလေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာကrecord တင်လာတာပေါ့PDN စစ်အရှိတရာဆုံးနိုင်ငံတစ်ခုပေါ့ကြည့်အဲ့ record ကိုအခုချိန်ကျတော့ကျွန်တော်တို့ဖောက်ဖျက်တော့မှာပေါ့လေအဲ့တော့ဘယ်သူကတော့ရှေ့ကိုတက်သွားမှာတော့မသိဘူးအဲ့တော့ကျွန်တော်တို့ဒီ2010ရွေးကောက်ပွဲနောက်ပိုင်းမှာဆိုရင်သမရကြီးဦးသိန်းစိန်ဦးဆောင်တဲ့အဖွဲ့ကတော့ဒီကိစ္စကိုငြိမ်းချမ်းရေးကိစ္စကိုမဖြစ်မနေလှုပ်ဆောင်မယ်ဆိုတော့နိုင်ငံတကာလည်းဝင်ပြီးတော့အကူအညီပေးကြတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ကြတယ်ဟောအကျိုးအကြောင်းတွေတော့အမျိုးစုံရှိတာပေါ့လေအဲ့ဒီအထဲမှာကျွန်တော်တို့ဒီရှစ်ဖွဲ့က NCA လက်မှတ်ထိုးနိုင်ခဲ့တယ် NCA လက်မှတ်ထိုးနိုင်ခဲ့တဲ့အခြေအနေလေးကိုအခုဆက်ပြီးတော့ဒုတိယအဆင့်ကတော့နိုင်ငံရေး
ဆွေးနွေးပွဲတွေ
လုပ်ကြရမယ်ပေါ့အဲ့တော့ဒီအခြေအနေလေးတွေကိုကျွန်တော်တို့ကဆက်ပြီးတော့ကြည့်လိုက်တဲ့အခါမှာဟောဥက္ကမင်းတို့ယူရလှုပ်လှုပ်မရတော့ဘူးအဲ့ဆိုရင်သူတို့ကနေပဲဆက်ပြီးတော့လက်ဆင့်ကမ်းပေးရမယ်။အဲ့တော့ပထမပိုင်းကဒေါအောင်ဆန်းစုကြည်ကလုံးဝမပါဝင်ဘူးလေ။အဲ့တော့ NLD ကမပါပါဝင်တာကိုကျွန်တော်လုံးဝမတွေ့ရဘူး။အခု NLD ကလည်းသူကမင်းရဲ့အနိုင်ရရှိတဲ့ပါတီဖြစ်တယ်။သူကအစိုးရအဖွဲ့လည်းဖွဲ့ရမယ်။သူရတာဝန်အများကြီးရှိလာပြီပေါ့။အဲ့တော့ဒီဟာလေးကိုကျွန်တော်တို့အမှန်တန်လှပတဲ့ရှုခင်းကို2016မှာကြည့်ရတော့မလို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ပါဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပေါ့နော်ဒီပြည်ခတ်ရက်စရေးတနင်္ဂနွေနေ့တိုင်းတာနဲ့ပြည်ခတ်ရက်စရေးမှာဒီရှစ်ဖွဲ့ရတော့အားလုံးသိတဲ့အတိုင်းထုတ်ပြီးတော့ကြီးပေါ့ဒီလိုကြံတဲ့အဖွဲ့တွေပါဝင်လာအောင်ဘယ်လိုများလုပ်ရင်ကောင်းမလဲပေါ့ဒီပြန်ပြီးတော့ဒီနောက်ကျောင်းပြန်ပြီးသုံးသပ်ကြည့်ပါအောင်ရှင
်အဓိကကတော့ NCA စာချုပ်ဆိုတာကအခုလက်ရှိဟိုအပြစ်ခတ်ရက်တဲ့လူရောမရက်တဲ့လူရောအကုန်လုံးပါပြီးတော့မှဆွေးနွေးပြီးတော့မှနှစ်ဖက်သဘောတူတာတဲ့ဟာအဲ့ဒါ NCA စာချုပ်ကိုသဘောမတူတဲ့လူတယောက်မှမရှိဘူးပြောကြည့်နေတဲ့ဘောကဒါကသဘောတူတဲ့စာချုပ်ဖြစ်တယ်ကောင်းလဲကောင်းတယ်ဆိုတော့ဒီစာချုပ်ကတော့ရသွားပြီဒါပေမဲ့ဒီစာချုပ်လက်မှတ်ထိုးဖို့ဆိုတဲ့စီမှာကိစ္စမှာပြဿနာပေါ်လာတယ်အဲ့တော့တချို့အဖွဲ့တွေကထိုးတယ်တချို့အဖွဲ့တွေကမထိုးဘူးအဲ့တော့ဒါကလည်းအခုဆက်ပြီးတော့မှသွားရမယ်ပထမတစ်ချက်ပေါ့နောက်ဒုတိယတစ်ချက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲကိစ္စအခုဆိုရင်တစ်ဖက်ကလည်းမပြီးသေးပဲနဲ့ဒါအစိုးရကနေဘာဆက်ပြီးတော့လုပ်နေလဲဆိုနိုင်ငံရေးဆွေးနွေးပွဲတွေကို NCA စာချုပ်မှာပါတဲ့အတိုင်းသူကဆက်လုပ်နေတယ်ဆက်လုပ်တာလဲဟိုလုပ်ပါပြဿနာတော့မရှိဘူးဒါပေမဲ့လုံနီးကင်နီးပုံတရံတွေပါကြတော့ကျွန်တော်တို့ကတော့ဟိုကျွန်တော်တူချင်းသုံးသက်ချက်ရတော့ပြဿနာတွေကျွန်တော်တို့အများကြီးတွေ့တယ်အများကြီးပါလို့တွေ့လဲဆိုတော့ NCA စာချုပ်ဘာဖြစ်လို့ရခဲ့တယ်လဲပေါ့နော်တမိုင်းဝင် NCA စာချုပ်ရခဲ့တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါကျတော့သူကရိုးရိုးလေးပဲနှစ်ဖက်ပြစ်ပခဖြစ်တယ်အဲ့ဒီနှစ်ဖက်ပြစ်ပခဖြစ်တဲ့လူတွေပဲဓာတ်ရိုက်တွေ့ဆုံဆွေးနွေးပြီးတော့မှသူတို့လုပ်ကြတဲ့အခါကျတော့သူလိုချင်တာသူပြောကိုလည်းကိုလိုချင်တာပြောပြီးတော့မှအဲ့လိုရှင်းရှင်းလင်းလင်းလုပ်ခဲ့လို့သူကရခဲ့တာအဲ့တော့ဒါတစ်ချက်ကတော့ရေးကြည့်တယ်အဲ့တော့အခုဒီမှာနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ကြတော့မှာအခုညဉ့်ညိုင်းညီလာခံတို့ဘာလို့ပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ဘယ်သူတွေဆွေးနွေးကြမလဲဒီမှာကျွန်တော်တို့မေးစရာမေးခွန်းပေါ်လာတယ်အဲ့တော့ကျွန်တော်တို့နားလေတလောက်ကတိုင်းပြည်ထဲမှာဆိုရင်အခုလောလောဆယ်အချိန်ထိပေါ့နော်အခုလောလောဆယ်အချိန်ထိဆိုအင်အားစုကတိတ်မများမရှိဘူးသုံးခုလောက်ပဲရှိမယ်အဲ့ဒီသုံးခုကဘာလဲဆိုရင်ပထမတစ်ချက်ကပြည်သူလူထုတရက်လုံးကိုကိုစားပြုတာဆိုရင်ရွေးကောက်ခံအမတ်ရွေးကောက်ခံအဖွဲ့အစည်းတွေဒါပဲရှိမယ်အဲ့ဒီမှာဆိုရင်အခုဆိုရင်ရွေးကောက်ပွဲကပြီးသွားပြီ NLD အများဆုံးရတယ်ဆိုတော့သူကအများစုဖြစ်မှာပေါ့က จังขยี้อ่ะป่าเลยส่วนจังขยี้ละป่ามาบ่ไตนาอมัดดิสุละป่ามาบ่ไอ้อินอาสุจีอ่ะตะคู่เว้ยเพราะฉะนั้นดีอินอาสุก็ยีกอกขันสุละห่ากาต้ายปี้มาพ่วยซิบ่เฉิงกันอุปดิเรามาซวยลุยะเลยปุบิญลุยะเลยสุละอะเยจี้ซงพ่วยซิอะร่อตูก็รนัมเบอร์1เปิมาอะเยจี้เดดุติยะตะเฉ็ดกะตัดมรตัดมรสุละห่ากาดาก็เจนเราตะไม้ผิดสินยะตูก็บ่บอกลาล่ะตูเล่นเนกไก่ท่าเดอินอาชีเดพี่รอมาဒီနေ့ချိန်ထိ तू ဟာလွတ်လပ်သောအဖွဲ့အစည်းတစ်ခုအနေနဲ့ပေါ့နော်တိကျရက်တည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့နေတဲ့ခါကျတော့ဒီနိုင်ငံရေးဆိုင်ရာပြည်ပခန့်တွေဖြည့်ရှင်းဖို့ဆိုရင် तू ပါမှဖြစ်မယ်။နောက်တတိယတစ်ခုကျွန်တော်တို့စီမှာဒီလိုမပြေလည်မှုတွေဖြစ်နေတဲ့အခါကျတော့ဟိုလက်နက်ကိုင်တိုင်းသားတွေကဒါပုံကန်တဲ့ဘာညာဆိုတဲ့ဟာကနှစ်ကာလများစွာရှိနေတယ်။အဲ့တော့သူတို့တွေကလည်းဒါနိုင်ငံရေးဆွေးနွေးပွဲထဲမှာပါကူပါမယ်အင်အားစုတစု။အဲ့တော့ဒီအင်အားစု၃စုစနစ်တကျအခုဒီအရှေ့အန်စီညှိတယ်လို့ပေါ့တွေးဆုံညှိနိုင်ပြီးတော့မှလုပ်တယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတဲ့ဟာကြီးကလည်းအော်မြင်မြင်နဲ့ကျွန်တော်တို့သွားမှာပဲဒါပေမဲ့အခုလောလောဆယ်ကျွန်တော်ကဒါကိုဘာလို့ဟိုပြောရလဲဆိုတော့အခုလောလောဆယ် NCA စာချုပ်အရဒီခုနတော့လို့ပေါ့နော်အစိုးရအဖွဲ့ကနေဆက်ပြီးတော့သွားနေတဲ့စီမှာအဲ့ဒီပုံစံမဟုတ်ဘူးဖြစ်နေမဟုတ်ဘဲနဲ့ဒီကိုစလေပေါင်း900နဲ့900ကျော်တို့အမျိုးမျိုးပေါ့နော်အဖွဲ့စည်းတွေဟိုပြည်သူလူထုကတမဲမှမထည့်လို့ဟိုလုံးဝအယူကောက်မခံရတဲ့လူတွေလည်းဒီထဲမှာပါလို့ပါအဲပြီးတော့မှနောက်ဟိုပညာရှင်ဆိုပြီးတော့ဟိုကဒီကထဲမှာတွေလည်းရှိလာတဲ့ခါကျတော့ဒါတွေကမမှန်ကန်တဲ့နှီးတွေဆိုတော့ဒီနှီးတိုင်းเนี่ยဆက်ပြီးတော့မှသွားတော့မှသာလေကျွန်တော်တို့စီမှာကောင်းမွန်တဲ့အဖြေရမယ်မြန်မြန်ဆန်ဆန်အဖြေရမယ်လက်တွေ့ကြတဲ့အဖြေတွေရမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီ NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေပါဝင်လာအောင်ဒီ NLD အနေနဲ့ပေါ့လေဘယ်လိုများဆွဲဆောင်လို့ရမယ်လို့ထင်ပါလဲရှင်
ကျွန်တော်သုံးသပ်မိသလောက်ပေါ့လေအဓိကတော့ဒေါန်ဆန်းစုကြည်ရဲ့နော်ဩဇာအရှိန်ဟွာပေါ့လေနောက်ပြီးတော့ဒေါန်ဆန်းစုကြည်ပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုအဲ့ဒါဟာအတော်အရေးကြီးတယ်လို့ကျွန်တော်ကမြင်တယ်လက်ရှိအခြေအနေမှာနော်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနော်ကျွန်တော်တို့ NCA ကိုလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမပါဘဲနဲ့ဒီတိုင်းရှေ့ဆက်သွားမယ်ဆိုရင်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုပေါ်ဆောင်နိုင်တဲ့ညီလာခံဖြစ်လာဖို့အလားအလာမရှိဘူးလို့ကျွန်တော်ကယုံကြည်တယ်။အဲ့ဒီလိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါဝင်နိုင်အောင်ဒေါန်ဆန်းစုကြည်အနေနဲ့နော်လက်ရှိအစိုးရနော်လက်ရှိသမ္မတအပါဝင်အစိုးရအကြီးအကဲတွေနောက်ပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အပါဝင်တပ်မတော်ရဲ့ထိပ်တန်းခေါင်းဆောင်တွေကိုညှိနှိုင်းဆောင်ရွက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုညှိနှိုင်းဆောင်ရွက်ပေးနိုင်မယ်ဆိုရင်ဒီတိုင်း NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အားလုံးပေါ့လေ။ဟိုဒီညီလာခံမှာပါဝင်လာနိုင်မယ်လို့မြင်တယ်
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီ2015ခုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီသမိုင်းဝင်ရွေးကောက်ပွဲကအဓိကကြတာပေါ့နော်။ဒါပေမဲ့အဲ့ဒီသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်မှာဒီပြည်ခိုင်ပြိုးပါတီပြည်ထောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာအကွဲအပြဲတွေဖြစ်ခဲ့တာပေါ့နော်အဲ့ဒီအကွဲအပြဲဟာတဲ့ဒီရွေးကောက်ပွဲမှာဒီပြည်ခိုင်ပြိုးပါတီကြဆုံးတာရဲ့အဓိကဟိုအချက်တစ်ချက်ပါတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင
်အော်ဒါကတော့သူတို့ပါတီတွင်းကိစ္စနဲ့တော့ဆိုင်တော့ပါလေကျွန်တော်တို့ကတော့ကျွန်တော်အနေနဲ့ပါဒီဟာမထင်ဘူးဒီအချိန်မှာရွေးကောက်ပွဲမှာအော် NLD ကနိုင်ရတဲ့အကြောင်းရင်းအဓိကအကြောင်းရင်းကပြည်သူလူထုကလက်ရှိအစိုးရကိုလုံးဝလက်မခံနိုင်ဘူးဒီကျွန်တော်အနေနဲ့ကတော့ဒီလောက်လေး꿰တဲ့ဟာကတော့သူတို့ပါတီထဲမှာရှိကြမှာပဲကျွန်တော်ထင်ပါတယ်အဲ့တော့သူတို့အချင်းချင်းကတော့꿰ကြပြဲကြတာတွေကတော့ပါတီအတွင်းမှာရှိကြတာပဲဒါကအဓိကအချက်လို့ကျွန်တော်မယူဆဘူးပေါ့သို့တော်လည်းဒီနောက်ဆုံးအခြေအနေကတော့ကျွန်တော်ဒါတော့မပြောနိုင်ဘူးပေါ့လေအဲ့တော့ကျန်တဲ့ပုံစံများလည်းသုံးသပ်လို့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဆရာဦးစီသူအမင်းနေနော်ဒီပြည်ခိုင်ပြိုးပါတီပါတီတွင်꿰ပြဲကသူတို့ဒီဒီပြည်ခိုင်ပြိုးပါတီကြဆုံးခြင်းရဲ့ဒါအစနေတန်းလို့ပြောလို့ရလားရှင
်အဓိကကတော့ဒီရွေးကောက်ပွဲပေါ့နော်ဟိုရွေးကောက်ပွဲရလဒီလိုမျိုးဖြစ်သွားတဲ့စီမှာကတော့ခုနကတော့ပါတီတွင်အ꿰အပြဲကအဓိကအချက်တော့မဟုတ်ဘူးအဓိကအချက်ကတော့ဆရာခုနကပြောသလိုပဲနှစ်ပေါင်းများစွာပြည်သူတွေကပြောင်းလဲခြင်းကြတယ်ဒါကတော့အဓိကကြတယ်ဒါပေမဲ့ရုပ်ပြက်ဆင်းပြက်ဖြစ်သွားရလောက်တဲ့အထိကိစ္စမှာတော့အဲ့ဒီကိစ္စပါပါတယ်။မဖြစ်လို့လဲဆိုတော့အဲ့လိုမျိုးပါတီတွင်းမှာတော်တော်ကိုအယုတ်ဆိုးအကြီးတန်းစွာပေါ့နော်။ပါတီဌာနချုပ်ကိုဝင်ပြီးတော့စီးရတဲ့အခြေအနေပြီးတော့မှနောက်တကယ်ထိတ်ဆုံးကောင်းဆောင်တွေကိုဖယ်ရတဲ့အခြေအနေဆိုတာဟိုပြောလို့လဲဟိုမသိတော့ဘူးပေါ့နော်။အဲ့လိုဖြစ်လာတဲ့ခါကျတော့ရွေးကောက်ပွဲမှာအဲ့လိုဖြစ်ပြီးတဲ့နောက်မှာရွေးကောက်ပွဲမှာဒီဘသူ့ကိုသူတို့တွေကဟိုဗါလဲဟိုမဲရအောင်နိုင်အောင်စီယုံမလဲ။အဲ့ဒါမှကွဲပြားသွားပြီ။သူ့လူတွေကုလူတွေဖြစ်ကုန်ပြီ။အဲ့ဒါဒီကတော့ဒါသူတို့မဲရှုံတဲ့စီမှာဆိုးဆိုးဝါရှုံသွားရတဲ့အကြောင်းရင်းဆိုရင်တော့မှန်ပါတယ်။ဒါပေမဲ့ရုပ်ကပွေးတစ်ခုလုံးရှုံသွားရတဲ့အနေထားကတော့အဲ့ဒါကြောင့်မဟုတ်ဘူး။တစ်ဖက်ကပြည်သူလူထုကြီးကိုယ်တိုင်ဒါဟိုဟိုဗါလဲ လူရင်ဆန္ဒပေါ့နော်အပြောင်းလဲဖြစ်ချင်တယ်နောက်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုလည်းလိုလားတယ်ဒီဥစ္စာတွေအကုန်လုံးပေါင်းစပ်ပြီးတော့ဖြစ်သွားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဆရာရံမျိုးသိန်းနေနော်ဘယ်လိုသုံးသပ်လို့ရပါလဲဒီပြီးခိုင်ဖြိုးပါတီအတွင်းအခြေအနေလေးပေါ့လေ
ကျွန်တော်ကတော့ပြီးခိုင်ဖြိုးပါတီထဲမှာကျွန်တော်ကကွဲပြဲ့တယ်လို့ကျွန်တော်မယူဆဘူးဘာဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်ရဲ့နောက်ပိုင်းမှာနော်ပါတီဥက္ကဋ္ဌသူရဦးရွှေမန်းကပါတီရဲ့ဘိုးကော်မတီဝင်ဖြစ်ဆက်ပြီးတော့ရှိနေတယ်အဲ့ဒီအခါကျတော့နောက်ပြီးတော့အချားနော်ပါတီထဲမှာတာဝန်ယူထားတဲ့ပုံကူတွေရာလေရွေးကောက်ပွဲမှာဟိုလွှတ်တော်ကိုယ်စားလှယ်လောင်းပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအဖြစ်ဆက်ပြီးတော့ဝင်ပြိုင်တယ်။နောက်သူရဥွှေမန်းကိုတိုင်လည်းပဲပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်ဆက်ပြီးပြိုင်။အဲ့ဒီအခါကျကျွန်တော်ကတော့ဒီဖြစ်စဉ်ကိုသုံးသပ်တဲ့အခါမှာဒါပါတီတွင်းအကွဲပြဲလို့ပြောဖို့ခက်တယ်လို့ကျွန်တော်ကထင်တယ်။အဲနောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်သုံးသပ်ကြည့်တဲ့အခါကျဒါဟာတမင်များဖန်တီးတဲ့နော်လူတွေကိုလှည့်စားလို့ရအောင်။အဲထို့သဖြင့်တော့အတိုက်ခံခေါင်းဆောင်နဲ့နော်အတိုက်ခံပါတီကိုလှည့်စားလို့ရအောင်လုပ်တဲ့နော်ဟိုအကွက်တစ်ခုလားလို့လေနိုင်ငံရေးလက်ကွက်တစ်ခုလားလို့လေကျွန်တော်ကသုံးသပ်တယ်။အဲအဲ့ဒီလိုကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်လက်ရှိအခြေအနေဒီသုံးသပ်ကြည့်တဲ့အခါမှာလက်ရှိပေါ့လေဟိုလူအများကပြောနေတယ်နော်လက်ရှိပြည်ခိုင်မျိုးပါတီဟာတို့ရဲ့ exit strategy ပေါ့တို့ရဲ့ဒီထွက်ပေါက် view ဟာကိုလုပ်နေသလားလို့လူတွေကသုံးသပ်တယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဘာလဲဆိုတော့တို့ဟာ exit strategy ကိုလုပ်နေတာမဟုတ်ဘူး။ containment strategy ကိုလုပ်နေတယ်လို့ကျွန်တော်ကသုံးသပ်တယ်။မထင်းချုံနိုင်မှုမူဝါဒကိုသူတို့ကလုပ်နေတယ်။သူတို့ခင်းပေးထားတဲ့လမ်းမှာပဲ။နော်သူတို့တတ်မှတ်ထားတဲ့အခြေအနေတွေကြားထဲမှာအလုံးလုံးနေရတဲ့အနေအထားမျိုးရှိတယ်။နောက်လက်ရှိရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းကိုကြည့်လိုက်မယ်ဆိုရင်လည်းပဲကျွန်တော်အမြင်အားဖြင့်တော့ဒေါ်ဆန်းစုကြည်ကတော်တော်ကြီးကိုဟလာထိမ့်ထိမ့်ညှိညှိနဲ့နော်ဟိုတွားနေရတဲ့တင်တင်မှုမှုတွားနေရတဲ့သဘောမျိုးဖြစ်နေတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေဒီနော်အစိုးရနဲ့နော်တပ်မတော်ရဲ့ containment strategy ဟာလက်ရှိအခြေအနေဒီအလုပ်ဖြစ်နေတယ်အောင်ပြင်နေတယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီ containment strategy ကိုကျွန်တော်တို့တကယ်ဖောက်မထွက်နိုင်သမျှကျွန်တော်တို့ဟာသူတို့ချပေးထားတဲ့နိုင်ငံရေးလမ်းပြမြေပုံတဲမှာပဲဟိုဆက်ပြီးသွားနေရမယ့်အနေအထားမျိုးရှိတယ်လို့ကျွန်တော်ကသုံးသပ်တယ
်ဟုတ်ကဲ့ပါဒီဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်သူဒီ၄ပွင့်ဆိုင်ပထမဆုံးတောင်းဆိုခဲ့တာပေါ့၄ပွင့်ဆိုင်တွေ့ကြမှာလေဆိုပြီးသမရာယူသိန်းစင်ရဲ့တမရကကွေဦးစည်းချုပ်ပြုံမှုကြီးမင်းအောင်လည်းဒီလွတ်တော်နေရက်ကဟိုဥပဒေကြီးတွေဖြစ်တဲ့သူရဥရှင်မန်းနဲ့ဥခေအောင်မြင့်တို့ကိုသူတွေ့ဖို့ဆိုပြီးသူတောင်းပူပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတွေ့ဘဲနဲ့ဒီသမရာယူသိန်းစိန်က6ပွင့်ဆိုင်တခါတွေ့ပါတယ်။နောက်6ပွင့်ဆိုင်တွေ့ပြီးတဲ့အခါကျတော့ဘာမှဖြေတဲ့ရလလည်းမရှိဘူးပေါ့လေ။ဘာမှလည်းမဖြစ်ဘူးမဖြစ်မြောက်ဘူးဆိုပြီးတော့ပြောကြပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲလွန်ကာလမှာဒေါ်ဆန်းစုကြည်အနေနဲ့ဟိုတွေ့ခွင့်ရတာသမရာယူနဲ့လည်းတရားတွေ့ရတယ်ဘူဂျုံမူအီမင်းအောင်နဲ့တွေ့ရတယ်သူရရှင်မန်းနဲ့လည်းတွေ့ရတယ်ဒါတွေပို့ပြီးထူကြတာဒီသတင်းစကားတွေအရာဒီစာဖတ်နေတယ်ဆိုတဲ့ပုံကိုကြီးဘိုးချုပ်မူကြီးတန်းရွှေအနားယူသွားတဲ့ဘိုးချုပ်မူကြီးတန်းရွှေနဲ့ပါတွေ့တယ်ဆိုပြီးတော့အားလုံးကလည်းအသိပါပဲလေဒီကိစ္စအဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင
်အဲကျွန်တော်ကတော့ဟိုသူတို့ထူချမ်းမှုကတော့ဦးတန်းရွှေကသူ့မြည်နေရွှေသေးအောင်လှုပ်ပြီးတော့ဒေါ်ဆန်းစုကြည်နဲ့ပထမဆုံးဟိုစိတ်ဆက်ဆွေးနွေးတာတွေပြုလုပ်ပြီးမှသူတွေ့တာပေါ့အဲ့တော့ဒီချက်တဲ့လေးကိုတို့ပွဲထုတ်ခြင်းနဲ့အကြောင်းအရာလေးတော့ရှိမယ်လို့ကျွန်တော်ထင်တယ်။ဒီနောက်ွယ်ဘယ်လောက်ထိရှိလာမယ်ဆိုတာတော့
ဘယ်သူမ
ှပြောနိုင်နောက်ထပ်ကြည့်ရမှာပေါ့
2016ခုနှစ်နှစ်သစ်မှာပေါ့နော်အားလုံးမြန်မာပြည်သူပြည်သားအပေါင်းလည်းစိတ်ချမ်းသာရင်းကိုအကြမ်းမှခြင်းနဲ့ပြည့်စုံကြပြီးတော့ဒီမှာတို့လာမယ့်2016ခုနှစ်ကြီးတစ်ခုလုံးကဒီမြန်မာပြည်သူပြည်သားတွေမျှော်လင့်နေတဲ့ပြုပြင်ပြောင်းလဲရေးအပြောင်းအလဲကြီးလေအားလုံးမြင်ကြရလိမ့်မယ်လို့ဒီမှာမျှော်လင့်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစည်သူအောင်မြင့်နဲ့ဒေါက်တာရံမြင့်သိန်းလုံးကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ
်မဒီမိုကရေစီရာစုနေခံကိုကြားခဲ့ရတာပါရှင်ဒီကနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30 minutes တို့ကနေဆက်ပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်သားရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ3ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ24 25 32 51အပြင်လိုင်းလိုက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြသတင်းများနဲ့ပါစင်တခြားပါစင်ကနာတွေကိုနားဆင်ရမှာပါရှင်ခရော့စိုင်းသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့တရားမဝင်ကုံသွဲရိတ်ထိန်ချုပ်ဖို့လုပ်တာဘာကြောင့်မအောင်မြင်သလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မခွာညိုကကိုညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့ဒီဇင်ဘာ30ရက်နေ့ကသမရယုံဟာမောင်ခိုဖန်းတဲ့တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးဘူကော်မတီကိုဖျက်သိမ်းကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်နဲ့အညီဒီကော်မတီကိုတာဝန်ယူထားတဲ့စီးပွားကူးသန်းဝန်ကြီးဌာနကလည်းသူတို့ဖွဲ့စည်းထားတဲ့မိုဘိုင်းတင်းလို့ခေါ်တဲ့မောင်ခိုဖမ်းတဲ့အဖွဲ့တွေကိုလည်းဖျက်သိမ်းဖို့တပြိုင်နက်တည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမရယုံရဲ့အမိန့်ကြေညာချက်မှာရောထပ်ဆင့်အမိန့်ထုတ်တဲ့စီးပွားကူးသန်းဝန်ကြီးဌာနရဲ့အကြောင်းကြားစာမှာပါဒီအဖွဲ့ကိုဘာကြောင့်ဖျက်သိမ်းရတယ်ဆိုတာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီမိုဘိုင်းတင်းတာဝန်ယူတဲ့အဖွဲ့ဝင်တွေအာဂရီလိုက်စားမှုရှိနေတယ်။တိုင်ကြားမှုတွေများနေတယ်။ဒါကြောင့်ဖျက်သိမ်းရတာဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါတယ်။အစိုးရကအကောင့်ထည့်ဖော်တဲ့တရားမဝင်ကုန်သွယ်မှုထိန်းချုပ်ရေးလုပ်ငန်းဘာကြောင့်မအောင်မြင်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဒီအဖွဲ့ကို2012ခုနှစ်ဒီဇင်ဘာလ12ရက်နေ့ကစီးပွားကူးသန်းဝန်ကြီးဦးဝင်းမြင့်ဦးဆောင်ပြီးဖွဲ့စည်းခဲ့တာမို့အခုဆိုရင်၃နှစ်တာသက်တမ်းရှိနေပါပြီ။ငကိုစပြီးဖွဲ့စည်းရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးစည်ရင်းစရာတွေဟာအိန္ဒိချင်းတွေနဲ့ကုန်သွယ်ဘက်နိုင်ငံတွေကစည်ရင်းစရာတွေနဲ့ကွာဟမှုအလွန်များနေတယ်။ဒါဟာတရားမဝင်ကုန်သွယ်မှုကြောင့်ဖြစ်တယ်။ဒါကိုတားဆီးဖို့အတွက်တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးအဖွဲ့ဖွဲ့ဖို့လိုအပ်တယ်ဆိုပြီးတော့ဖွဲ့ခဲ့ကြတာဖြစ်ပါတယ်။စဖွဲ့စဉ်ကဒီကနေ့အချိန်အထိအဲ့ဒီဗဟိုကော်မတီလက်အောက်မှာမောင်ခိုကုန်ပစ္စည်းတွေဖမ်းဖို့မိုဘိုင်းတီးမ်တွေကိုဖွဲ့စည်းခဲ့ပါတယ်အထူးသဖြင့်နေဆက်ကုန်သွယ်မှုပမာဏများတဲ့တရုတ်နယ်ဆက်မူဆယ်မန္တလေးကားလမ်းပေါ်မှာနဲ့ထိုင်းနယ်ဆက်မြောက်ရီရန်ကုန်ကားလမ်းတွေပေါ်မှာဖြစ်ပါတယ်စဖွဲ့စည်းစဉ်ကတော့စီးပွားကူးသန်းဝန်ကြီးဌာနကအရာရှိတွေတခြားဌာနဆိုင်ရာတွေနဲ့သက်ဆိုင်ရာဒေသဆိုင်ရာအာဏာပိုင်တွေအပြင်သတင်းမီဒီယာကလူတွေကိုပါထည့်သွင်းခဲ့တာတွေ့ရပါတယ်တရားမဝင်ကုန်ပစ္စည်းစစ်ဆေးတားမြစ်တဲ့ဆိုပေမဲ့လည်းတကယ်တကယ်ဖန်စီစစ်ဆေးမိတာတွေဟာတရုတ်နဲ့ထိုင်းနိုင်ငံနယ်စပ်ကနေအကောက်ခွန်မဲ့တရားမဝင်တင်သွင်းလာတဲ့အရက်ဘီယာနဲ့ secret တွေကအများစုဖြစ်နေပါဗျ။ဒါအပြင်ရွေးရှားစနစ်နဲ့ကြက်မှတ်မဲ့ဆိုပေမဲ့နောက်ပိုင်းကျတော့အဖွဲ့ကိုထိုင်ချပြီးစစ်ဆေးရေးဂိတ်သဖွယ်လှုပ်လာတဲ့အတွက်အရင်ခက်ကလှုပ်ခဲတဲ့ပုံစံအတိုင်းပြန်ဖြစ်သွားပါတော့တယ်
။အဲ့လိုမောင်ခိုဖမ်းတဲ့ကော်မတီဟာနောက်ပိုင်းမှာတရားမဝင်ကုန်ပစ္စည်းတွေဟာနေဆက်လမ်းကြောင်းကနေပဲဝင်လာတာမဟုတ်ပင်လယ်ရေကြောင်းကနေလည်းဝင်တယ်လေဆိပ်တွေကနေလည်းဝင်တယ်ဒါကြောင့်ပင်လယ်ရေကြောင်းကနေဝင်လာတဲ့ကွန်တိန်နာတင်သင်္ဘောကြီးတွေကိုလည်းစစ်ရမယ်လေဆိပ်အဝင်အထွက်ကိုလည်းစစ်ရမယ်ဆိုပြီးအကောင့်တွေဖော်ဖို့ကြိုးစားခဲ့ပါသေးတယ်ဒါပေမဲ့အဲ့လိုစစ်ဆေးမဲ့ကိစ္စသက်ဆိုင်ရာရေကြောင်းပို့ဆောင်ရေးရေဓာတ်လေကြောင်းပို့ဆောင်ရေးဒေသအာဏာပိုင်အကောက်ခွန်စတဲ့လက်ပေးလက်ယူလုပ်တာအဝင်ကွင်ကျဖြစ်နေတဲ့ဌာနဆိုင်ရာတွေဘက်ကသဘောမတူတာကြောင့်ကောင်းကောင်းကောင်းထည့်ဖော်လို့မရခဲ့ပါဘူးရန်ကုန်မှာပဲဝိုင်နဲ့အရက်တူလောင်နဲ့ကိုရောင်တွေကိုဝင်စီးတာမျိုးလုပ်နိုင်ခဲ့ပါတယ်ဒါကလည်းတိုင်သူရှိလို့လုပ်ရတာပါဆိုပြီးနောက်ပိုင်းပြောဆိုခဲ့ပါတယ်ကုန်သွယ်ရေးလမ်းကြောင်းတွေမှာမောင်ခိုဖမ်းတဲ့မိုဘိုင်းတင်းအဖွဲ့တွေရှိနေတော့မောင်ခိုကုန်ကူးသူတွေဟာအဲ့ဒီအဖွဲ့တွေရှိရာဂိတ်ကိုရှောင်ကွင်းပြီးသွားကြတာလက်ငွေပေးပြီးဖြတ်သန်းတာစတာတွေဖြစ်လာပါတယ်မိုဘိုင်းတင်းအဖွဲ့တွေအနေနဲ့ကလည်းလာသမျှကုန်ကားအလုံးကိုစစ်ဆေးရင်ကုန်စီစီးဆင်းမှုကြန့်ကြာစေနိုင်တာမို့မသင်္ကာရာလောက်ပဲဖွင့်ဖောက်စစ်ဆေးတာမျိုးလုပ်လို့ရတဲ့အခြေအနေကလည်းလက်ပေးလက်ယူလုပ်ဖို့အခြေအနေတခုဖြစ်ပေါ်စေခဲ့တာမျိုးပါတကယ်တော့ဒီလိုဖြစ်စဉ်တွေကအဆန်းတကျတော့မဟုတ်ပါဘူးအရင်စစ်ဆိုးရအုပ်ချုပ်ခဲ့တဲ့အနည်း20ကျော်ကာလမှလည်းခုလိုပဲဖြစ်ခဲ့ဘူးပြီးမောင်ခိုဖန်းစီရဲ့လုပ်ငန်းတစ်ချိန်မှအောင်မြင်မှုရခဲ့တာမဟုတ်ပါဘူ
းအရင်စစ်အစိုးရခေတ်ကဆိုရင်ကုန်ပစ္စည်းအုပ်စု70စုကအမျိုးအစားပေါင်းများစွာကိုတင်သွင်းခွင့်ကန့်သတ်ခဲ့လို့တရားမဝင်ကုန်ပစ္စည်းတင်သွင်းမှုအလွန်မြင့်တက်ခဲ့ပါတယ်ဒ ဒီခါမှာစစ်အစိုးရဟာနေဆက်ကုံသွယ်မှုစစ်ဆေးတာကိုအကောက်ခွန်ဌာနတစ်ခုတည်းမလုပ်စေတော့ဘဲဌာနဆိုင်ရာအသီးသီးပါတဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်စေတာနေဆက်ကုံသွယ်ရေးလမ်းတစ်လျှောက်စစ်ဆေးရေးဂိတ်အများအပြားချထားစစ်ဆေးစေတာလုပ်ကိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအဂရိလိုက်စားမှုတွေကြောင့်အောင်မြင်မှုမရခဲ့ပါဘူး။နောက်ဆုံးဗိုလ်ချုပ်ကြီးခင်ညွန့်ကသူ့ထောက်လှမ်းရေးတပ်ဖွဲ့တွေဦးဆောင်တဲ့နတ်ဆက်ကအဖွဲ့တွေထပ်မံဖွဲ့စည်းတာဝန်ပေးအပ်ခဲ့ပြန်ပါတယ်။အဲ့ဒီအဖွဲ့လဲအဂရိလိုက်စားမှုနဲ့ပြဿနာတွေပေါ်ပြီးနောက်ပိုင်းမှာစစ်ထောက်လှမ်းရေးအဖွဲ့ဖြတ်သိမ်းခံရတဲ့အထိဖြစ်ပျက်ခဲ့တာကိုတွေ့နိုင်ပါတယ်။တရားမဝင်ကုံစီကူတန်းခွင့်နဲ့ပတ်သက်ရင်ခေတ်အဆက်ဆက်မှောင်ခိုဖမ်းအဖွဲ့ဖွဲ့ပြီးဖမ်းတာဂိတ်တွေဖွင့်ပြီးဆောင်ရွက်တာတကြိမ်မှအောင်မြင်မှုမရခဲ့ပါဘူး။အခုအစိုးရအဖွဲ့တွေလက်ထက်မှာတော့ငကိုကစစ်စစ်ရေးဂိတ်အားလုံးကိုဖြတ်သိမ်းပြီးတဲ့နောက်တိုက်မကြခင်မှာမိုဘိုင်းတီးမ်တွေပြန်ဖွဲ့ရွေးရှားဂိတ်တွေဖွင့်ပြီးမှောင်ခိုပြန်ဖမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုတိုင်းကအဂရိလိုက်စားမှုတွေရှိလာတိုင်တောခံရမှုတွေများလာတဲ့အတွက်အခုနောက်ဆုံးတော့အရင်အဖွဲ့တွေဂိတ်တွေလိုပဲဖျက်သိမ်းရတဲ့အခြေအနေထိပြန်ရောက်သွားရတာဖြစ်ပါတယ
်။ပြောရရင်မြန်မာနိုင်ငံမှာအကောက်ခွန်မဲ့တရားမဝင်မှောင်ခိုတင်သွင်းမှုအကြီးကြီးလုံနေကြသူတွေဟာအစိုးရနဲ့နှီးစပ်တဲ့ခရိုနီအတိုင်းဝိုင်းလက်နက်ကိုင်အဖွဲ့စည်းတချို့ကုမ္ပဏီထောင်တရားဝင်ကုန်ပစ္စည်းနည်းနည်းပါးပါးအသွင်းပြပြီးအများစုခိုးသွင်းနေတဲ့ကုမ္ပဏီကြီးတွေကအဓိကလုတ်ကင်နေကြတာပါသူတို့ကိုဖမ်းရစီရခက်ပါတယ်ဖမ်းဖို့စီးဖို့ကြိုးစားသူတွေဒုက္ခတော်ရောက်သွားနိုင်ပါတယ်တကယ်တကယ်ဖြစ်သင့်တာကနေဆက်ကုံသွေးရေးကိုရောပင်လယ်ရေချောင်းကုံသွေးရေးကိုပါကြက်ကြက်မမတ်ထိန်းသိမ်းနိုင်ဖို့ကြိုးစားတာအဂရိလိုက်စားမှုကိုစနစ်တကျတိုက်ဖြတ်တာတွေလုံးမသာတရားမဝင်ကုံသွေးမှုညှို့နှဲသွားမှာဖြစ်ကြောင်းပါ
ဥစီတူအမေရဲ့ပြည်ရင်သတင်းတုံသက်ချက်ကိုထုတ်လင်းပေးတော့တာပါရှင်ခုရောလာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ဒီကရရေကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတစ်ခုအနေနဲ့ပြည်ခိုင်ပြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလားအရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကနေတင်ငွေနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
ဖြစ်ပါရှင် VOI ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးတော့မှာပါနော်နောက်ပိုင်းမှာနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOI ကိုနှစ်သစ်စုံချွေလာကြတဲ့ VOI ပရိသတ်ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးခြင်းပါတယ်နော်ရှမ်းပြည်မြောက်ပိုင်းနမ်မတူမြို့ဝင်းမြစ်မုံကုမ္ပဏီကဌာနစုမှုဒေါက်တင်ငွေက VOI ကိုအခုလိုမျိုးနှုတ်ခွန်းဆက်လာတာပါ
VOA 1 dot အားလုံးကိုစိတ်နှဖျားကျန်းမာချမ်းသာကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါရယ် Christmas တခြင်းတွေ VOA ကထောက်လွှင့်ပေးနေတာနားထောင်နေရပါတယ်ကျမအသက်လည်း60ရှိလာပြီမို့ VOA ကိုနားထောင်လာတာကလည်း44နှစ်လောက်ရှိပြီပေါ့အခုဆိုရင် Nam2 မှာ mobile phone နဲ့သုံးလို့ရနေပြီမို့ VOA သတင်းတွေကို Facebook ကလည်းဖတ်ရရုပ်သံ file တွေလည်းဖွင့်ကြည့်လို့ရတာမို့ Facebook မှာသတင်းတွေရောရုပ်သံ file တွေပါအစဉ်ပြေအောင်ဆောင်ရွက်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါတယ်VOA ကိုအစီအစဉ်တိုင်းကြိုက်ပါတယ်ဒါရိုက်လေလိုက်အစီအစဉ်ကိုတော့ကိုကြိုက်တဲ့ခေါင်းစဉ်တွေဆွေးနွေးတဲ့အခါအချိန်အကန့်အသတ်နဲ့ဆိုတော့နားထောင်ရတာအားမရပါဘူး VOA ကထုတ်လွှင့်တဲ့အစီအစဉ်တိုင်းကဗဟုသုတလည်းရပညာလည်းတိုးအကျိုးရှိလာပါတယ် VOA ကပေးပို့တဲ့2015ပြည့်ကတိန်ကိုလည်းကောင်းမွန်စွာလက်ခံရရှိပါတယ်2016ပြည့်ကတိန်ကိုလည်းပို့ပေးပါအောင်လို့မြစ်တာရက်ခံပါတယ်နော် VOA အစဉ်တိုးတက်အောင်မြင်ပါစေ VOA ဝိုင်းတော်သားတွေအားလုံးလည်း Christmas နဲ့ New Year မှာပျော်ရွှင်ချမ်းမြေ့ကြပါစေ
ဟုတ်ကဲ့ Merry Christmas နဲ့ Happy New Year မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဒေါက်တင်ငွေကို VOE ကပြန်ပြီးတော့ဆုတောင်းခြင်းပါတယ်နော်။နောက်လဲဆက်ပြီးတော့အားပေးပါအောင်လို့ပြောခြင်းပါတယ်ရှင်။အခုတော့ VOE ရဲ့ Facebook စာမျက်နှာပေါ်မှာ VOE ကိုနှစ်သစ်ဆုမွန်ခြွေလာကြတဲ့ VOE ပရိသတ်ရဲ့နှုတ်ခွန်းဆက်စကားလေးတွေကိုဖော်ပြပေးခြင်းပါတယ်နော်။နှစ်မုံဆိုတဲ့ VOE ပရိသတ်ကနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပေးပါတယ်တဲ့။ကိုချိုကလည်းမင်္ဂလာပါအမောင်ခင်မှာ VOE နဲ့အသက်ဆက်ခဲ့ရပါတယ်။ VOE ဝိုင်းတော်သားတွေကိုစိတ်နှစ်ပါးချမ်းသာချမ်းသာပါစေကြောင်းဆုတောင်းမြတ်တာပို့သအပ်ပါတယ်တဲ့။ကိုတမိုင်းကိုရေးဆိုတဲ့အကောင့်ပိုင်ရှင်ကတော့ view one တို့ဓာရီအားလုံးနှစ်သစ်မှာစိတ်ချမ်းသာကိုချမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုမွန်ဆန္ဒတောင်းဆိုပြုတာပါ။ညာလေး Facebook အကောင့်ပိုင်ရှင်ကလည်းမိသားစုတွေ view တစ်ဖွဲ့သားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေတဲ့။ပညာဘတ်တော်သားဆိုတဲ့ဒီ view Facebook ပရိသတ်ကတော့
view အဖွဲ့သားများအားလုံးနှစ်ဟောင်းမှနှစ်သစ်တို့ကူးပြောင်းသွားတဲ့နေ့မှာကိုစိတ်နှစ်ဖြာဘေးရန်ကွာပြီးအမျိုးဘာသာသာသနာအကျိုးမိမိတို့စီးပွားများကိုဆောင်ရွက်နိုင်ပါစေကြောင်းဆုမွန်ကောင်းဖြင့်ဆုတောင်းပေးလိုက်ပါတယ်
။ VOE ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာပျော်ရွှင်စွာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ရရှိပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးလာတဲ့သူကတော့ဇော်မင်းထွန်းဖြစ်ပါတယ်။နောက်နိုင်ကတော့နှစ်သစ်မှာကဘာချင်းငိမ့်ချမ်းပါစေလို့ဆုတောင်းလာပါတယ်။ကိုတန်းစော်ကလည်းနှစ်သစ်မှာပျော်ရွှင်ပါစေဆိုပြီးဆုတောင်းပေးလာတာပါ။ VOE သောရှင်ရွှေထူးနဲ့ဒဝဲရတုခင်တို့ကတော့
မြမသတင်းတွေကိုအမြန်ဆုံးထုတ်လွှင့်ပေးနိုင်ပါစေ။နောက်ပြီး VOA မိသားစုလည်းကျန်းမာချမ်းသာကြပါစေ
။ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သစ်မှာပျော်ရွှင်ပါစေ။သတင်းတူသတင်းဦးများကိုဥဥဖျားဖျားတင်ဆက်နိုင်ပါစေ
။ဒီနှစ်သစ်ကူကိုတိတ်ပြီးတော့မကြိုဆိုခြင်းဘူးလို့ပြောလာတဲ့သရရှင်တွေလည်းရှိပါတယ်။လောင်လောင်က
ဒီနှစ်ကူကကျွန်တော်တို့ဗမာပြည်အတွက်တော့ပျော်စရာမကောင်းသလိုရင်လည်းမခုန်ပါဘူး။ဒါပေမဲ့ကဘာကြီးငိမ့်ညမ်းပါစေပေါ့ဒီလောက်ပါပဲ။
ကွန်မြူခိုင်ရလဲသူ့လိုပါပဲနှစ်သစ်ကူဆိုတာမြန်မာလူမျိုးတွေမှာရှေးအစဉ်လာမရှိသလိုဘာမှလည်းမဆိုင်ဘူးလို့ထင်ပါတယ်ဆိုပြီးတော့ရေးလာပါတယ်ဒါမဲ့လည်းတန်းစင်မောင်ဆိုတဲ့ပြည်သက်ပြန်ရေးလာတာကိုကြည့်ရအောင်ပါနော
်ဒီပြက်ကလေးကနိုင်ငံတကာသုံးလို့ပြောရင်ရပါတယ်ဒါကြောင့်မလို့သူများရောင်လို့လက်ရောင်နဲ့ပြောပြောအတိမတ်ပြုလို့ဒီပြက်ကလေးကိုသုံးကြတာပဲလေနှစ်သစ်ကူကူပြောင်းတာပျော်ကြွှင်ကြတာမမှားပါဘူးအတူယူမမှားဘူးတလွဲယူဆတွေမလိုက်မိဘူးတော့ဆင်ခြင်ရမှာပ
ါဟုတ်ကဲ့ပါဘယ်ဘာသာဘယ်လူမျိုးအတွက်ပဲဖြစ်ဖြစ်တော်ရရှင်ကိုဇော်မင်းထွန်းပြောသားသလိုနှစ်သစ်မှာပျော်ရွှင်စွာမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့အနှစ်တစ်နှစ်ရရှိပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်ရှင်။ဘသူရဲ့အနှစ်သစ်ပဲဖြစ်ဖြစ်မင်္ဂလာပေါင်းနဲ့ခါညောင်းပါစေလို့ဆုတောင်းရတာလဲမင်္ဂလာတပါးပါနော်။ VOE တော်ရရှင်နေ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာမှတ်ချက်ပေးပြီးရေးလာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့ American Billboard သချင်းစီးရဲမှာနံပါတ်1ဖြစ်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်။ဒီသချင်းလေးကိုလည်းတော်ရရှင်နေစိတ်မဲမထင်တော့ပါဘူးနော်။Billboard Hot အဖြစ်ဆုံး10 number 1စီးရင်မှာနေရာယူထားတဲ့သချင်းလေးပါ British အဆိုတော့ Adele ရဲ့ debut album သစ် 25 ထဲကသချင်းဖြစ်ပါတယ် Adele ဒီဆိုထားတဲ့ Hello ဆိုတဲ့သချင်းလေးကိုသွားရှင်နေခန်းစားနားဆင်ကြည့်ပါအောင်ရှင်
Hello It's me I was wondering if after all these years you'd like to me to go over everything They say the time's supposed to heal ya, but I ain't done much healing. Hello, can you hear me? I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. Hello from the other side. I must have called a thousand times. Home. Hello from me.
technology number 1 နေရာကိုရောက်နေတဲ့ adulty ဆိုထားတဲ့ hello ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြမသချင်းလေးကိုကြိုက်နှစ်သက်နားဆင်တတ်တဲ့သောရရှင်တွေအတွက်တော့နောက်ပိုင်းမှာမြမသချင်းလေးတပုတ်နဲ့လည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုတော့ကျမတို့ VOA ကသတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုပြောပြပေးစီပါတယ်ကော့တောင်ကျွန်းအမှုနဲ့ရွှေပြောင်းအလုပ်သမားများဆွေရကောင်းစင်နဲ့ကျမတို့ FOE ကနေပြီးတော့ထိုင်းနိုင်ငံကော့တောင်ကျွန်းစီရင်ချက်နဲ့ပတ်သက်လို့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်နေချင်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေကလည်းအလုပ်ကထွက်ပြီးတော့မြန်မာပြည်ကိုလည်းမပြတ်နိုင်ဖြစ်တာမလို့ဒီကိစ္စအေးအေးချမ်းချမ်းနဲ့အဖြေရှားစေချင်ကြတာပါဒီသတင်းကိုတော့ VOE သတင်းတော်ကိုစင်လိုက်ထိုင်းကနေသတင်းပေးပို့ထားတာဖြစ်ပါတယ်ဒီသတင်းကိုကြည့်ရှုပြီးတော့အချစ်ကိုမုန်းသူဆိုတဲ့သောရရှင်ပြန်ရေးလာတာကတော့
လူတိုင်းအမိအိမ်နဲ့မခွဲကျင်ကြပါဘူးမိသားစုရှေ့ရေးအတွက်သူများနိုင်ငံမှာကြုံခံနေရတာသူတို့နိုင်ငံကောင်းဆောင်ကောင်းတော့တိုးတက်တယ်နိုင်ငံသားကိုအလုပ်ပေးနိုင်တယ်လဆောင်ကောင်းကောင်းရတယ်ကွာခြားမှုတွေရှိတာကိုရွှေရီအားလုံးသိပါတယ
်ရရှိခန်ဆိုတဲ့သောရရှင်ကလည်းမလုတ်ခင်စဉ်းစားကြဘူးဆိုပြီးတော့ခုလိုရေးလာပါတယ
်အဲ့ဒါပြောတာအမျိုးချစ်ချင်းအရင်ပညာတက်အောင်လုပ်စဉ်းစားဉာဏ်ရှိအောင်လုပ်နိုင်ငံတကာနဲ့ရှင်ပိုပြီးသတိထားရမယ်ကိုကတကွက်မွှေ့ရသေးဘူးသူများကနှစ်ကွက်ွှေ့သွားမယ
်ဒီထဲမှာအလုံးထက်စိတ်ဝင်စားစရာရေးထားတဲ့သောရရှင်တယောက်ကတော့မော်ဘူဂီဆိုတဲ့သောရရှင်မှာ Facebook မှာသူ့ရဲ့မှတ်ချက်က
ကျမ2008ခုနှစ်က NGO အဖွဲ့အစည်းတစ်ခုကထုတ်ထားတဲ့လူကုန်ကူးမှုဆိုင်ရာစာအုပ်လေးတအုပ်မှာလူငယ်ရဲ့နှစ်ပေါင်း30ကျော်ကထိုင်းနိုင်ငံရဲ့ဖြစ်ရပ်လေးတစ်ခုဖတ်ခဲ့ပူးပါတယ်အဲ့ဒါကတော့ထိုင်းမလေးတွေအုပ်စုလိုက်ကြီးဂျပန်နိုင်ငံကိုခိုးဝင်ကြတာပါဒါကိုဂျပန်ဆူရကဖမ်းမိသွားတယ်ဒါမဲ့စီကန်းရှိတဲ့ဂျပန်တွေကထိုင်းဆူရကိုချက်ချင်းသတင်းပေးခဲ့တယ်။ဒါကိုထိုင်းဆူရကဂျပန်ဆူရကိုချက်ချင်းပဲပြန်ပြီးတော့တောင်းခဲ့တယ်။ဂျပန်ဆူရအနေနဲ့ကော်မတီတစ်ခုဖွဲ့ပြီးတော့ထိုင်းကကလေးတွေကိုမိမိတို့နေရဖြစ်တဲ့ထိုင်းနိုင်ငံကိုပြန်လည်ပို့ဆောင်ပေးပါရန်ဒူးထောက်ပြီးတောင်းပန်ခဲ့တယ်တဲ့။ကျမအဲ့ဒီစာပိုက်လေးဖတ်ပြီးသွားတဲ့အခါအဖေနဲ့အမေကိုအယံသတိရခဲ့ပါတယ်။မိဘဆူရာသားသမီးတွေရဲ့အဖြစ်တွေကိုအမြဲတမ်းကာကွယ်ပေးတတ်ကြတယ်လေ။ကောင်းမွန်တဲ့အစိုးရဆိုတာလဲမိဘလိုပါပဲလို့နားလည်ခဲ့တယ်ဆက်ပြီးတော့မရေကျွန်တော်ပါဘူ
းဒါကတော့ထိုင်းနိုင်ငံလိမ့်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံသားနှစ်ယောက်ဒေသအပြစ်ပေးခံရတဲ့ပုံမှာလူတို့ကမကြေမနက်ဖြစ်ပြီးတော့ဒီကိစ္စကိုထပ်ပြီးတော့အစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်တောင်းဆိုနေကြတာနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်ဒေတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOE ကမြေတားဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်။ကျွန်မအစာမရေးဖြစ်တာအတော်လေးကြာသွားပြီဆိုတော့ပြီးတော့ရေးလာတဲ့သောရရှင်ကတော့ဘန်ဒလေးမြို့ 5 star ကားလှဆင်လုပ်ငန်းကဒေါ်နီလာတင်တင်လေးဖြစ်ပါတယ်။ဒီသောရရှင်ကအသက်အရွယ်ကြီးလာတော့မျက်စိခွဲထားလို့စာမရေးဖြစ်တာပါတဲ့။ VOE ကပို့ပေးတဲ့2015ခုနှစ်ပြည့်ကြရင်လေးကိုလည်းကျွန်မရဲ့အကန့်မှာအလှဆင်ထားပါတယ်။ပြည့်ကြရင်ရောက်ချောင်းလဲစာပြန်ခဲ့ပါတယ်။အခုတစ်ခေါက်စာရေးတာကလည်း2016ခုနှစ်ထုတ်ပြည့်ကြရင်လေးကျေးဇူးပြုပြီးတော့ပို့ပေးပါဆိုပြီးပြောလာပါတယ်။ပြီးတော့ဒီဇင်ဘာလရဲ့22ရက်နေ့မှာကြာရောက်ခဲ့တဲ့ချစ်မီလေးထက်ဟေမန်လင်းအတွက်မွေးနေ့ဆုမွန်တောင်းကျင်လို့ပါတဲ့ဆုတောင်းကတော့တက်တိလိန်မှာရင်ကျေးတဲ့ EIC ကျောင်းတော်ကြီးရဲ့အေကမ်းမှာထက်ဟေမန်လင်းအတွက်ဖြစ်ပါတယ်တဲ့သချင်းလေးကတော့ဘဲသချင်းမဲ့ဖြစ်ဖြစ်အနှစ်သက်ပါတယ်စာရှိရှိရေးခြင်းမြင်မဲ့လဲကျမရဲ့အခြေအနေကြောင့်မရေးနိုင်တာခွင့်လွတ်ပါတဲ့ဒီသောရရှင်ကအကန့်ထူးသူဖြစ်ပါလိမ့်မယ်နော်အန်တီဒေါ်လာလတန်းရဲ့ English ADM စာအုပ်လည်းရပါတယ်တဲ့ရေဒီယိုလေးလည်းဟိုးတစ်ခေါက်တော့မဲပေါက်ဖူးပါတယ်ဆိုရဲရေးလာပါတယ်ရှင်ဟုတ်ကဲ့မန္တလေးမြို့ကဒေါ်နီလာတင်တင်လေးကမြီးမာလေးဖြစ်တဲ့ထက်ဟေမန်လင်းအတွက်မွေးနေ့ဆုမွန်တောင်းပါတယ်ဘကိုးမြို့ချီလင်ကဖေးကမောင်မောင်စိန်မတ်ဆန်ဆန်လွင်မတ်တနာဝင်းမတ်ခင်ခင်အေးဦးတန်းထိုက်မောင်နှမတွေကညမလေးမဝင်းဝင်းလွင်ရဲ့ဒီဇင်ဘာလ20ရက်နေ့မှာကြာရောက်တဲ့58နှစ်မြောက်မွေးနေ့အတွက်ဆိုပြီးတော့မွေးနေ့မြစ်တာတိလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။မိုးကောင်းမြို့နယ်စီခုံကျေးရွာနန်းဖယ်အုပ်စုကဥခံဖန်ကတန်ရဲ့ချင်းတွေနဲ့အတူဝိုင်းဖွဲ့နားဆင်မှုခရစ်စမတ်စ်ချင်းတစ်ပုဒ်လွှင့်ပေးပါဆိုပြီးတော့ ဒီဇင်ဘာလ24ရက်နေ့ကဖုန်းဆက်ပြီးတော့တောင်းလာတာလည်းရှိပါတယ်ဟုတ်ကဲ့ပါဥက္ကံဖန်ရေကျမတို့ဒီ VOA ကနေပြီးတော့ဒီ Christmas နားနီးတဲ့ကာလတွေအားလုံးမှာဒီမြန်မာလူရောအင်္ဂလိပ်လူရော Christmas Day သတင်းလေးတွေထုတ်လွှင့်ပေးခဲ့တာကြားမယ်ထင်ပါတယ်နော်ဒါကြောင့်မလို့တေးတောင်းလာကြတာမှာတော့ Christmas သတင်းသက်ထုတ်မလွှင့်ပေးပြခဲ့ပါဘူးရှင်ဒါပေမဲ့မနေ့တိုင်းညတိုင်းထုတ်လွှင့်ပေးတဲ့ Christmas သတင်းလေးတွေကိုနားဆင်လိုက်မယ်လို့မျှော်လင့်ပါတယ်ဟုတ်ကဲ့ပါဒီတပတ်တော့သောရရှင်တွေကိုနိနိခင်စောရဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်နိနိခင်စောကရာသနဲ့ပူရဲပြီးတော့တည်ဆူထားတဲ့မိုးတိမ်ကြပါဆိုတဲ့တခြင်းလေးကိုသောရရှင်တွေအားလုံးခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်ရတာတည်ဆိုထားတဲ့မိုးတိမ်ကြပါဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
Sen tu wawane le kan sem chap na si de aimat de na pau ki ko lao sha tu ki we lao chi de cha o chu ta au ya chi ge de mya ga lan pau lan so rong lan song o au sha me man bu wa ko e lu ko nom les dan ma a lo a chi mu rong piao ge na khan ga shu be me shin ba the ga le ko yong piao ge lwan mya ko ta khan ba na le song bo 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 shin yu ni se ba be to ya taung ya te myu ri de ma be sha me ne ga ti chi chi ni ya chin tu ni ge da ne kabamboli ta cha ku ku te tu ni se ba be chen ni chi chi ge da homin go ne pye me so pye ge da min ni na o me tin lo be bwa lo ga lan do chi ku chaw ma than pu yo ga chwan lo myo ba dan so kha ma be chi lan ma twat chi ya ri be pu na la ma
မအေးတနာကျော်ရဲ့မြန်မာပြည်မပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်ဒီအစီအစဉ်ကိုခုလိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကမ္ဘာတစ်လွှာထူခြားစာများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂျပန်နိုင်ငံမှာ73မီရှိတဲ့ပြည်ကြီး5ကြီးတကောင်ကိုပင်လယ်ထဲပြန်ပို့နိုင်ခဲ့ပါတယ်ချီလီနိုင်ငံကမ်းခြေမှာတောင်တင်နေတဲ့ဝေလာ5ကြီးကိုငါးဖမ်းပိုက်တွေနဲ့ပင်လယ်ထဲပြန်ပြီးတော့ဆွဲယူခဲ့ရပါတယ်အခုလိုထူးထူးခြားခြားသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားပါတယ်ရှင်
ဂျပန်နိုင်ငံအနောက်မြောက်ဘက်ဆေကန်းမြို့ဖြစ်တဲ့တိုယာမာမှာအီယာမာပြည်ကြီး၅ကြီးတကောင်ပေါ်လာခဲ့တဲ့အတွက်ဒီ၅ကြီးကိုပင်လယ်ထဲပြန်ပို့နိုင်အောင်ဂျပန်အာဏာပိုင်တွေကြိုးပမ်းခဲ့ရပါတယ်။73မီလောက်ရှိတဲ့ပြည်ကြီး၅ကြီးဆေကန်းမှာရှာရှာပပရောက်နေတာကိုခရစ်စမတ်နေ့မတိုင်ခင်ကတည်းကငါးဖန်သမားတွေစတွေ့ခဲ့တာပါ။ရှာရှာပပကြီးမားတဲ့ပြည်ကြီး၅ကြီးကိုမှတ်တမ်းတင်ပြီးတပတ်လောက်အကြာမှာပင်လယ်ထဲကိုပြန်ရောက်အောင်ရင်ငုတ်သမားတယောက်နဲ့လမ်းပြပေးနိုင်ခဲ့ပါတယ်။လမ်းပြပေးတဲ့ရင်ငုတ်သမားကိုပြည်ကြီးငါကသူ့လက်တံတွေနဲ့ပတ်ပြီးညှစ်ဖို့ကြိုးစားခဲ့ပါသေးတယ်။ဂျပန်ငါးဖမ်းသမားတွေရဲ့ပိုက်ကွန်ထဲမှာအေယာမပြည်ကြီးငါကြီးတွေအရင်တုန်းကလည်းမိခဲ့ဘူးပါတယ်။ဒါပေမဲ့အရှင်လက်လက်သွာလာနေတာကိုတော့ဒီတစ်ချိန်ပထမဦးဆုံးအနေနဲ့တွေ့မြင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။
ချီလီနိုင်ငံမြောက်ပိုင်းကမ်းခြေမှာတော့ငါးဖက်ပိုင်းနဲ့ညီပြီးကမ်းစပ်မှာတောင်တင်လာတဲ့65ပေလောက်ရှိတဲ့ Blue Wave အမျိုးအစားဝေးလာငါးကြီးကိုချီလီငါးဖက်သမားတွေရေတက်နဲ့ရေတက်ဖွဲ့ဝင်တွေကပြန်ပြီးတော့ကယ်တင်ခဲ့ရပါတယ်။ဆန်ဒီယေဂိုနဲ့မိုင်1100ဝေးတဲ့မြောက်ပိုင်း El Colorado ကမ်းခြေမှာဒီဝေလာငါးကြီးကိုတွေ့တွေ့ချင်းငါးဖက်သမားတွေကအာနာပိုင်းတွေကိုအကြောင်းကြားခဲ့တာပါ။ဝီလာငါးကြီးကိုပင်လယ်ရင်းနဲ့ပိုင်းနဲ့တန်ရောက်အောင်၃နာရီလောက်ကြိုးပမ်းခဲ့ရပါတယ်။ဒီဝီလာငါးကြီးကိုငါးဖမ်းပိုက်တွေနဲ့ချီဆက်လေတွေနဲ့ခန်းကနေငါးမိုင်လောက်အထိပင်လယ်ထဲရောက်အောင်ပြန်ပြီးတော့ပို့ခဲ့ရတဲ့အကြောင်းချီလီရေတပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့နှစ်သစ်ကိုအခါသာမရနှစ်စဉ်ကျင်းပလေရှိတဲ့ခွေးပြိုင်ပွဲကိုဒီတစ်ပတ်ထဲမှာကျင်းပခဲ့ပါတယ်။ခွေးတွေကိုပိုင်ရှင်နေနဲ့အတူအပြေးပြိုင်ကိုင်းနဲ့ဆိုပေမဲ့အရှုံးအနိုင်တတ်မှတ်တာမျိုးမဟုတ်ပါဘူး။ခွေးတွေကိုအလှပြလမ်းလျှောက်ခိုင်းတဲ့ပွဲဖြစ်ပြီးတော့ဒီနှစ်ခွေးပိုင်ရှင်900လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။တချို့ဒဏ်ရာရပြီးထိခိုက်ခဲ့တဲ့ခွေးတွေကိုလည်းအလှပြပွဲမှာတွေ့ရပါတယ်။နှစ်လသားအရွယ်ကုန်ကားတစ်စီးကျိတ်မိပြီးလက်ပြတ်သွားတဲ့ခွေးကိုသူကယ်တင်ပြီးမွေးခဲ့တဲ့အကြောင်းပိုင်ရှင်အမျိုးသမီးတို့ကပြောပါတယ်တချို့ကပိုင်ရှင်တွေမလိုချင်တော့လို့စွန့်ပစ်သွားတဲ့ခွေးတွေကိုအိမ်မှာမွေးထားကြတာဖြစ်ပါတယ်မက်ဒရစ်မြို့တော်ဟာခွေးတွေကိုတန်ဖိုးထားပြီးတလိဆန်ချစ်မြတ်နိုးတဲ့မြို့တစ်မြို့ဖြစ်အောင်ရည်ရွယ်ပြီးတော့ဒီခွေးပွဲတော်ကိုနှစ်စဉ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာတလွားထူခြားစာများသတင်းများစီစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ပေးတော်ရပါရှင်ဒီစီစဉ်ကိုလည်းအခုလိုတင်းငွေနဲ့ညပိုင်းမှာအသစ်ထုတ်လင်းပေးနေပြီပြန်လဲထုတ်လင်းချက်ကိုတော့တင်းလာနေမနက်ပိုင်းမှနာဆင်နိုင်ပါတယ်မနက်ဖြန်တင်းလာနေမနက်ပိုင်းစီစဉ်တွေမှာလည်းအခုညပိုင်းမှနာဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နာဆင်ရမှာပါလိုင်းတူမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်ရဲမကြခင်ပြည်ဆောင်တော်မှာပါကြန့်ရှိနေတဲ့အချိန်တွင်တည်ရင်ချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဆော်ဒီအာရေဗျရဲ့အာနာယတော်ဝင်မိသားစုကိုဝေဖန်ထိုးတဲ့သူအထင်ကရရှီယာမွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်နီမာအယ်နီမာကိုတည်နံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဘုရားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်တရားကောင်တူကိုမတရားသဖြင့်သွေးမြေကျစီခဲ့တာရဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားတာဖြစ်ပါတယ်အီရန်ရဲ့ဗဲရင်ဒုံးကျည်ဆိုင်ရာအစည်းအဝေးနဲ့ပတ်သက်လို့အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေမချမှတ်ခင်အချိန်ပိုယူရလိမ့်မယ်လို့ဥပမာအစိုးရကပြောဆိုလိုက်ပါတယ်။အီရန်နဲ့ပိုဝေးသွားအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ရိုးစ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမဟာအလရဲ့အပန်းဖြေရာကနေပြန်လာနေပြီဖြစ်ပြီးဒီနေ့ဟာသူ့ရဲ့သမ္မတသက်တမ်းနောက်ဆုံးနှစ်ဖြစ်ပါတယ်။သမ္မတအိုဘားမားသမ္မတဂရိုမီရှယ်အိုဘားမားနဲ့သမီးနှစ်ဦးတို့ဟာတရက်နှစ်ပတ်ကြာခရစ်စမတ်အလရဲ့အဖြစ်နဲ့သမ္မတအိုဘားမားရဲ့ဇာတိဟာဝိုင်ကိုတွားရောက်ခဲ့တာဖြစ်ပြီးမနေ့စနေနေ့နောက်ပိုင်းကပြန်လည်ထွက်ခွာလာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီမြို့တနက်ပစ်ခတ်မှုအပါအဝင်ဒီနှစ်ပိုင်းတွင်အတွက်အမေရိကန်ပြည်ထောင်စုတွင်းကတနက်ပစ်ခတ်မှုနေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တဲ့အနေနဲ့သမ္မတအိုဘားမားကတနက်ရောင်းချမှုတွေမှာနောက်ကျောင်းရာဇဝင်တိုးချက်စစ်ဆေးရေးရည်ရွယ်တဲ့သမ္မတရဲ့အမိန့်ထုတ်ပြန်ချက်နဲ့ပတ်သက်လို့လည်းမနေ့ဖြန်တနင်္လာနေ့မှာရှင့်နေချုပ်လွိုက်တာလန့်ချ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်ဒီအမိန့်ကိုတော့သမ္မတအိုဘားမားအနေနဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန့်ကိုမပြောခင်ဇန်နဝါရီလ12ရက်နေ့မတိုင်ခင်မှာထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးတော်ရပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.